ဟုတ်ကဲ့ဆိုရခိုင်ပြည်နယ်ပြည်ပခန့်နဲ့ပတ်သက်ပြီးတော့အမ်မြုံနယ်အခြေဆိုင်အနောက်ပိုင်းတိုင်းစစ်ဌာနချုပ်ရဲ့တိုင်းမှုဟောင်းဗိုလ်ချုပ်မမောင်ဆိုးကိုအမေရိကန်အစိုးရကမနေ့ကစီးပွားရေးတန်ခတ်ပိတ်ဆို့တာလှုပ်လိုက်ပါတယ်တန်ခတ်ပိတ်ဆို့အရေးယူမှုလှုပ်လိုက်တာတွေဟာအမေရိကန်နဲ့မြန်မာနိုင်ငံရဲ့ဒီဆက်ဆံရေးကိုထိခိုက်နိုင်စရာရှိပါသလားရှင်အငယ်ဦးညောင်ဝင်းဘယ်လိုသုံးသပ်ပါလဲရှင
်ကျွန်တော်အမြင်တော့အနည်းနဲ့များတော့ထိခိုက်မှာပါရောကြီးကျယ်တဲ့ထိခိုက်မှုဟုတ်ချင်မှလည်းဟုတ်မယ်ဆိုတော့ဒီဆန့်ရှင်ကြောင့်ထိခိုက်နိုင်တယ်ဆိုတဲ့သဘောတော့ရှိပါတယ်
ဟုတ်ကဲ့ဆိုတော့ဆက်ဆက်ရေးထိခိုက်မယ်ဆိုတဲ့အခြေအနေမျိုးတွေမှာဘယ်လိုဟာမျိုးတွေကိုသုံးသပ်ပါလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ပုံမှန်ဆက်ဆံနေရနေပြီးတော့နော်ဟိုဒီကတိုင်မှုတယောက်ကိုအဲ့လိုလုပ်တယ်ဘယ်ပုံမှန်မူတည်ပြီးလုပ်လဲတော့မသိဘူးပေါ့ဗျာဒါမှမဟုတ်သူတို့လုပ်တဲ့အတွက်ဆက်ဆံတဲ့နေရာမှာအထင်အော်တွေတော့ဖြစ်လာမှာပဲ
ဟုတ်ကဲ့ရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အခုအမေရိကန်နိုင်ငံကဒီပိတ်ဆို့အရေးယူတန်ခတ်တာစပြီးတော့လှုပ်လှိမ့်လာတယ်လို့ပေါ့နော်နောက်ထပ်အရေးယူမှုတွေရှိလာနိုင်တယ်ဆိုပြီးတော့လည်းသုံးသပ်ပါတယ်ဆိုတော့ဒီအခြေအနေတွေပေါ်မှာရောအငယ်ဥညာဝင်းဘယ်လိုနားလည်ထားပါလဲရှင
်အဲဒီအခြေအနေတွေကလေနိုင်ငံတကာနဲ့နိုင်ငံတကာအမြင်နဲ့ရရှိတဲ့သတင်းတွေပေါ်မှာသူတို့လှုပ်တာပေါ့လေအဲတော့ခက်တာရရှိတဲ့သတင်းဘယ်တော့မှန်လဲဆိုတာအဲဒါလှုပ်တဲ့လူတွေကိုယ်တိုင်တာဝန်ယူရမယ့်သဘောရှိပါတယ်နောက်တစ်ခုကဒီတန်ခတ်ပိတ်ဆို့မှုကကျွန်တော်မဖတ်ရဘူးရတဲ့ပို့။ဘာဝီရေလဲဆိုတာအရေးကြီးပါ
။ဟုတ်ကဲ့ဒီလိုအရေးယူမှုတွေဟလာနိုင်ငံတကာရဲ့ဖိအားပေးမှုတွေကဒီမြန်မာဒီမိုကရေစီရေးပေါ့နော်အပြေးဝါရဖို့ဖော်ဆောင်နေတာအတွက်ဘလောက်ထိရိုက်ခတ်မှုရှိတယ်လို့ရောဟိုသုံးသပ်ပါလဲရှင်
။ဒီမိုကရေစီရေးလမ်းကြောင်းမှာတော့အနောက်ချက်ချင်းမှာတော့အမှန်ပါပဲ။ဘယ်လောက်ထိဖြစ်မယ်ဆိုတာကတော့အတိမ်နဲ့ပုံမှန်နောက်စောင့်ကြည့်ရမယ်အတိမ်နဲ့ပုံမှန်ပဲဒီပါလိမ့်မယ
်။ဟုတ်ကဲ့ကုလသမဂ္ဂရဲ့လူအခွင့်အရေးထူးကိုယ်စားလှယ်မစ်ယန်ဟီလီကိုမြန်မာနိုင်ငံကိုပေါ့နော်သူ့ရဲ့တက်တန်းအချိနေတဲ့အချိန်တွင်းမှာလာရောက်ခွင့်မပေးလိုက်တော့ဘူးလို့ဒီအစိုးရကပြောလိုက်ပါတယ်ဆိုတော့ဒါဟာကုလသမဂ္ဂနဲ့အခုလို့ဒီလူအခွင့်အရေးထူးကိုယ်စားလှယ်နဲ့ဆက်ဆံရေးရပ်တန့်လိုက်တာဟာရခိုင်ပြည်နယ်အရေးနဲ့ပတ်သက်ပြီးတော့အခုအရေးယူမှုတွေရှိလာတာနောက်ဖိအားပေးမှုတွေကိုပိုးပြီးတွန်းအားပေးရာရောက်တယ်ဆိုတဲ့အမြင်နဲ့သုံးသပ်ချက်တွေလည်းရှိပါတယ်အငယ်ပါများပြောနိုင်မလဲရှင
်ဒီဥစ္စာတွေကတော့လေကျွန်တော်ဆက်ဆံမှုတွေတော့ရှိကျွန်တော်ကသိညများတော့မပြောနိုင်ဘူးရောအောင်ဆုံးဒီစိတ်ဖြစ်ရတဲ့အကြောင်းတွေကျွန်တော်မသိဘူးကြ။တည်င်းနေမှာပါတဲ့အပေါ်ရံတွေပဲပြီးပြီးတော့ကျွန်တော်လည်းမပြောချင်ပါဘူ
း။ဟုတ်ကဲ့ဆိုတော့တရုတ်နိုင်ငံဘက်ကတော့ဒီမြန်မာပြည်ပေါ့နော်အထူးသဖြင့်ရခိုင်ပြည်နယ်အရေးမှာအခြေအနေကိုပိုးပြီးတော့ရှုပ်ထွေးအောင်မလုပ်ကြဖို့နဲ့ဒီရခိုင်ပြည်နယ်အရေးကိုနိုင်ငံတကာကဝိုင်းပြီးတော့ကူညီဖို့ဆိုပြီးတော့တရုတ်ဘက်ကတိုက်တွန်းသွားပါတယ်။ဒီတော့ဒီမြန်မာနိုင်ငံရဲ့ဒီရခိုင်ပြည်နယ်ပြဿနာနဲ့ပတ်သက်ပြီးတော့ပေါ့နော်အထူးသဖြင့်မြန်မာပြည်ရဲ့နိုင်ငံရေးနဲ့ပတ်သက်ပြီးတော့တရုတ်နိုင်ငံဘက်စီကဘလို့ထပ်ပြီးတော့အကူအညီတွေရဖို့မျှော်လင့်နေလို့ရောပြောနိုင်မလဲရှင်ဟုတ်ကဲ့
ကျွန်တော်တို့ကချစ်ချင်ရင်းနေတဲ့အိမ်ကြီးရဲ့နိုင်ငံတွေပဲအခုလိုရပ်တည်နေတာလဲမိတ်ဆွေကောင်းတွေရပ်တည်ပုံမျိုးပဲကျွန်တော်တို့ဒီလိုရပ်တည်မှုပြည့်မှုတဲ့လဲကျွန်တော်တို့ကျေးဇူးတင်ပါတယ်ကြိုးစားပါတယ
်ဟုတ်ကဲ့ဒါပေမဲ့စိုးရင်ချက်တစ်ခုတွေ့ရတာကတရုတ်နဲ့ပိုးပြီးတော့ရင်းနှီးလာရင်ခုနကလိုမြေဆုံစီမံကိန်းလိုမျိုးဟာလာလက်ဗရောင်းတောင်ကျင်းဒီစီမံကိန်းလိုမျိုးကိုတရုတ်ဘက်ကလိုက်ရောตัวနိုင်နေဟလာလိုက်ရောပြရမယ်အနေထားမျိုးတွေရှိတယ်ဆိုပြီးတော့စိုးရင်ပူပန်မှုတွေလည်းထွက်ပါတယ်ရှင်အဲ့ဒီပုံမှာရောအငယ်ဦးညောင်ဝင်းဘာများပြောနိုင်မလဲရှင
်ဒီဥစ္စာတော့ဒီမြေဆုံစီမံကိန်းကိစ္စတွေကတော့တကယ်ကျွမ်းကျင်တဲ့စီမံရှင်တွေနဲ့ပြောကြမှာနော်ပုံပုံတိကျမှာကျွန်တော်တို့ကအပြင်လူနဲ့ပြောရတာအပြင်အနေနဲ့အမြင်နဲ့ပြောရတာတွေကစိတ်နဲ့ပြည့်စုံမှာမဟုတ်ဒါပေမဲ့ကျွန်တော်တို့မိတ်ဆွေနိုင်ငံတွေပဲဒီအရာတွေကိုသိပြီးစိုးရင်စရာမလိုဘူးနော်စပြီးတော့လုပ်တဲ့MOU ထိုးတာ contract လုပ်တာအစပြင်ဆိုတာလုပ်ခဲ့တာလေဆိုတော့ဒီအခြေခံဒီပုံမှာကျွန်တော်တို့ကအားလုံးပြည်ပြည်စုံစုံပြီးမှဘာလို့ဘယ်လိုသဘောထားဆိုတာပြောလို့ဖြစ်မှာပါ
ကဲအငယ်ဦးညောင်ဝင်းခုလိုဖြစ်ပေးရကျေးဇူးအများကြီးတင်ပါတယ်ရှင်